COVID-19 တတိယလိုင်းတန်ခံနေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲဆန်းသတ်မှုပေါင်း 13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ခဲ့ရတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းဟာ 4.965 ရာခိုင်နှုန်းရှိကြောင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်လာကြောင်းဒါဟာကိုဗစ်တတိယလိုင်းစတင်တဲ့အချိန်ကစလို့ပထမဆုံးအကြိမ်အဖြစ်နဲ့900ခိုင်နှုန်းအောက်ကိုရော့ကျသွားတာဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,465 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေနဲ့ပြည်ထောင်လူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ပိုးကူးဆက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်တဲ့စည်းရင်းတဲ့ပုံများနိုင်ကြောင်းသုံးသပ်ပြောဆိုကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုကျန်းမာရေးဌာနကဥဆောင်ပြီးလုပ်ပေးနေတာမှာအခုချိန်ထိကာကွယ်ဆေး12တန်းကိုထိုးပေးခဲ့တာမှာကာကွယ်ဆေး2ကြိမ်ထိုးပြီးသူက 4.98 တန်းနဲ့ကာကွယ်ဆေးပထမအကြိမ်ထိုးပြီးသူကတော့ 9.31 တန်းရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနကမနေ့အောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။